ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာပြုလုပ်နေတဲ့အာဆီယံနိုင်ငံသားဝင်ကြီးများအစည်းအဝေးကိုတက်ရောက်လာတဲ့အမေရိကန်နိုင်ငံသားဝင်ကြီးအန်ထိုနီဘလင်ကင်ဟာဒီကနေ့မှာအာဆီယံအလှည့်ကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံဝင်ကြီးချုပ်ဟွန်ဆန်နဲ့တိကျစီတွေ့ဆုံခဲ့တယ်လို့တက်ရောက်လာတဲ့ဒေသရင်းနိုင်ငံသားဝင်ကြီးတွေနဲ့လည်းအစည်းအဝေးအပြင်ပန်းမှာတဦးချင်းတွေ့ဆုံပါတယ်။ဒါအပြင်ဝင်ကြီးဘလင်ကင်ဟာဖနွန်ပင်ကိုရောက်နေတဲ့ EU ဥရောပသမဂ္ဂနိုင်ငံသားမူဝါဒဆိုင်ရာအကြီးအကဲဂျိုးဆက်ဘရိုးနဲ့လည်းတွေ့ဆုံပြီးတော့ထိုင်ဝမ်ရေလက်ကြားမှာတရုတ်ရဲ့စီးရေးလေ့ကျင့်မှုယူကရိန်းပေါ်ရုရှားကျူးကျော်မှုနဲ့မြန်မာနိုင်ငံကိစ္စတွေကိုထည့်သွင်းဆွေးနွေးခဲ့ကြပါတယ
်။ Many issues in this region directly including the situation in Burma that has gone from bad to worse with the horrific execution of democracy activists just
ဒီကနေ့ရပိုင်းအတွင်းမြန်မာနိုင်ငံမှာဒီမိုကရေစီရေလှုပ်ရှားသူတွေကိုထိန်းလန့်ပွဲရာတပ်ဖြတ်ကွပ်မျက်မှုတွေနဲ့အတူဆိုးရွားနေတဲ့ပြည်တွင်းအခြေအနေတွေအပါအဝင်ဒီဒေတာတွင်းမှာပြဿနာတွေအများကြီးပါဒါပေမဲ့လည်းအာဆီယံဒေတာတွင်းပြည်သူတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုကင်တွယ်ဖြေရှင်းနိုင်ရေးအတွက်အာဆီယံနဲ့ရောအဖွဲ့ဝင်နိုင်ငံချင်းအလိုက်ပါအရေးတကြီးခိုင်မာတဲ့အစီအစဉ်တွေမှာအတူပူးပေါင်းဆောင်ရွက်ရေးအမေရိကန်နဲ့ဥရောပသမဂ္ဂကတန်တိတ်တန်အခိုင်အမာချထားပါတယ်လို့ဝင်ကြီးဘလန်ကန်ကပြောသွားတာပါအမေရိကန်နိုင်ငံသားဝင်ကြီးအာဆီယံနိုင်ငံသားအမေရိကန်နိုင်ငံသားဝင်ကြီးဟာအာဆီယံနိုင်ငံသားဝင်ကြီးတွေနဲ့လည်းတစုတစည်းတဲ့အစည်းအဝေးတစ်ရက်ကိုပြုလုပ်ခဲ့ပါတယ်အလားတူကမ္ဘောဒီးယားကိုရောက်ရှိနေတဲ့ဩစတြေးလျနိုင်ငံသားဝင်ကြီးပန်နီဝွန်ကလည်းအာဆီယံနိုင်ငံသားဝင်ကြီးတွေနဲ့ဒီကနေ့တွေ့ဆုံပွဲအဖွဲ့မိန်ကွန်းပြောကြားချိန်မှာမြန်မာစစ်ကောင်စီကဒီမိုကရေစီရေးလှုပ်ရှားသူတွေကိုကွပ်မျက်ခဲ့တဲ့အပေါ်အလွန်ပဲစိတ်ပြက်စိတ်အနှောက်အယှက်ဖြစ်ရတယ်လို့ပြောဆိုသွားပါတယ်။ဒါအပြင်အာဆီယံဘုံသဘောတူညီချက်၅ချက်ကိုအကောင့်ထည့်ဖို့ဆောင်ရွက်နိုင်ခြင်းမရှိတဲ့အပေါ်မှာလည်းအာဆီယံအဖွဲ့ဝင်နိုင်ငံတွေလိုပဲစိတ်ပြက်မိကြောင်းသူကပြောသွားပါတယ်ရှင်။